င်္ဂလာပါခင်ဗျာ။ဒီနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေပြီးကျူးစွားရတယ်။ကျွန်တော်ဒီနေ့စနေနေ့အကြောင်းအရာကတော့ဒီ88မျိုးစနစ်ရှေးလုံးလှုပ်ရှားမှုပါ။မြန်မာနိုင်ငံရဲ့ဒီမိုကရေစီလက်ပြောင်းအတွက်လူလူတရလုံးပါဝင်ကြောင်းဆုံးခဲ့ကြတဲ့ရှေးလုံးလူလူလှုပ်ရှားမှုဖြစ်ခဲ့တာအခုဒီဩဂတ်လ10ရက်နေ့မှာ31နှစ်တင်းတင်းပြည့်ပါပြီ။လူလူတရလုံးကပါဝင်ခဲ့ရတဲ့ဆိုပေမဲ့လည်းဒီလှုပ်ရှားမှုမှာကနူးထွက်ရှေးလမ်းကနေပြီးစုံစမ်းခဲ့သူတွေကတော့ကျောင်းသားတွေဖြစ်ပါတယ်။ဒါကြောင့်မို့အဲ့ဒီခေတ်ကာလမှာပါဝင်ဦးဆောင်ခဲ့ကြတဲ့လူငယ်ကျောင်းသားတွေကိုရှေးလုံးမျိုးဆက်ဆိုပြီးတော့တင်စားသုံးကြပါတယ်။အခု230ကျော်ကြာလာပါပြီ။ဒီမိုကရေစီတွင်ကူးပြောင်းရေးလုပ်နေတဲ့မြန်မာနိုင်ငံမှာဒီလူငယ်မျိုးဆက်တွေဟာမြန်မာနိုင်ငံကြီးမှာဘလို့အခမ်းအနားမျိုးမှာရောက်နေပြီလဲ။ရှေးလေးလုံးလှုပ်ရှားမှုနဲ့ရှေးလေးလုံးမျိုးဆက်ဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ဒီဒိုင်လီလိုက်စီစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်။တောင်ဝင်ဆွေးနွေးပြီးလို့ဆိုပြီးတော့ဒီနေပယ်တူးတူးမှာရောက်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်3ဦးကိုပဲဖိတ်ခေါ်ထားပါတယ်။ပထမတူကတော့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ဥက္ကုကိုကြီးပါ။သူကတော့လက်ရှိအဖြစ်ပြည်သူ့ပါတီရဲ့ဥက္ကဋ္ဌအဖြစ်တောင်းယူဆောင်နေပါတယ်။နောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အင်တာချုပ်ဖြစ်ပါတယ်ကိုသက်စင်မှာသူလည်းဒီလိုင်းပေါ်မှာရှိပါတယ်သူလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်သူဖြစ်ပါတယ်နောက်တစ်ခုကတော့မြန်မာနိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိပါသူလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်သူဖြစ်ပါတယ်သုံးဆုံးကျော်လေလိုင်းပေါ်ရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကျွန်တော်ဥက္ကုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥက္ကုကြီးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျ
ာဟုတ်ကဲ့ကျွန်တော်ခုနကပြောသွားလို့ပါဥက္ကုကြီးဒီရှင်းလေးလုံးမျိုးဆက်ဆိုတဲ့ဒီစာပေါ့နော်ပြောမစင်နိုင်ငံကြီးမှာစိတ်ပါတဲ့ဝင်တက်ကြွာလာကြတဲ့ကျောင်းသားလူငယ်ဒီနေ့လိုမျိုးနိုင်ငံကြီးအပြောင်းလဲအသွင်ကူးပြောင်းရေးလုပ်နေတဲ့အချိန်ကာလမှာအထူးဖြင့်ရှစ်လေးလုံးမျိုးဆက်ရဲ့အခမ်းအနားဘလူးနေရာမှာနိုင်ငံကြီးထဲမှာရောက်နေပြီလေနေရာပြီးခါပါလားလူရှုဖေရှားခါပါလားဘလူးယူဆပါလဲဥက္ကုကြီးရဲ့အမြင်သိကြပါလေခင်ဗျာ
ကျွန်တော်တို့ဒီနေ့30နှစ်တုန်းကတော့ကျောင်းသားလူငယ်တွေဘဝနဲ့ဒီရှစ်လေးလုံးရေတော်ကုန်ကြီးမှာတက်တက်ကြွာကြွာဦးဆောင်ပါဝင်ခဲ့ကြပြီလေအခုချိန်မှာတော့တော်တော်များများဟာ50ကျော်တန်းပေါ့အဝန်ချင်ရောက်လာကြတယ်။နောက်ရှစ်လေးလုံးနောက်ပိုင်းမွေးတဲ့မျိုးဆက်တွေဆိုလို့ရှိရင်လည်းရှစ်လေးလုံးရေတော်ပုံနဲ့ပတ်သက်လို့သုံးတစ်ဆလောက်ပဲပြကြတာမျိုးဖြစ်လာတဲ့အခါကျတော့မျိုးဆက်ကွာမှုဖြစ်လာတယ်။နောက်ကျွန်တော်တို့ဒီတဲ့နိုင်ငံရေးပေါ်မှာဟိုပြုံနံထားတဲ့စိတ်နဲ့တောက်လျှောက်ကျွန်တော်တို့ဆောင်ရွက်နေတယ်ဆိုပြီးနဲ့တကယ်တကယ်အဆုံးဖြတ်ပေးနိုင်တဲ့နေရာဒီမှာတော့ကျွန်တော်တို့ရှိမနေသေးဘူးကျွန်တော်တို့ကဒီမိုကရေစီအကြောင်းလဲအတွက်အတတ်နိုင်ဆုံးပံ့ပိုးတဲ့ဝန်ရံတဲ့လုပ်ငန်းတွေကိုပဲစဉ်ဆက်မပြတ်ကျွန်တော်တို့ဆောင်ရွက်ကြကြပြီးတော့ဟိုပြောရရင်ဟိုဖန်းစရာကြီးအဖန်းခံစရာကြီးကျွန်တော်တို့အဖန်းခံထွက်လာတယ်ဆက်လုပ်တယ်ပြန်ဖန်းခံရတယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့နေကြရပါတယ်တော်တော်များများဆိုရင်လည်းတိုးလေးရောက်တတိယနိုင်ငံတွေရောက်နေဒီသားကြီးတကွေးတကွေးတွေကုတတိပြန်ပြီးတော့မစုံနိုင်သေးတဲ့အခြေအနေတွေမှာရှိနေတယ်တချို့လဲကြာဒီထောင်ထဲကယောဂါတွေနဲ့ဇမ္မာကြီးခိကိုက်ခံစားနေရတာပြီးတချို့ချင်းနဲ့ကျွယ်လွန်သွားတာတွေလည်းကျွန်တော်တို့မြင်ဆိုင်နေရမှာ
ဟုတ်ကဲ့ဒီနေရာမှာဥက္ကုကိုကြီးရဲ့တူးချင်းအနေထားကိုကျွန်တော်မြင်ချင်ပါတယ်ပြောရမယ်ဆိုရင်တော့ဒီစစ်လေးလုံးမျိုးစစ်တွေထဲမှာနိုင်ငံရေးပါတီနိုင်ငံရေးအာဏာနဲ့ပတ်သက်ပြီးတော့လုံမယ်ဆိုတဲ့ရွေးချယ်သွားတဲ့အချိန်မှာဥက္ကုကိုကြီးဦးဆောင်တဲ့အဖွဲ့ပါပါတယ်အဲ့တော့လက်ရှိဥက္ကုကြီးတို့လုပ်နေတဲ့နိုင်ငံရေး88မျိုးဆက်ကျောင်းသားလူငယ်ခေါင်းဆောင်တွေဝင်လုပ်နေကြတဲ့နိုင်ငံရေးမှာသုံးတရားအနှောက်အယှက်ရှိပါလားလုံပိုင်ခွင့်သုံးတရားကိုရနိုင်ပါလားအခုနိုင်ငံရေးအနေထားမှာအခင်းကျင်းပ
ါဟိုကျွန်တော်ကဆလုပ်ကလေးကနိုင်ငံရေးကို YouTube ခုံမင်းစွာလုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီတစ်ပတ်ဆက်တဆုံးနိုင်ငံရေးလုပ်မယ်လို့ပိုင်းချက်ထားတာဖြစ်ပါတယ်ဒါကြောင့်မလို့လဲဒါတစ်ချောင်းလုံးမှာကတ်နိုင်တဲ့နေရာတွေကနေပံ့ပိုးခဲ့ပြီးမဲ့ဒီ30လောက်ရောက်လာတဲ့အချိန်မှာကတော့ကျွန်တော်ဘာပြင်းမိတာလဲဆိုတော့ကျွန်တော်တို့မျိုးဆက်ဟာကိုယ့်ရဲ့နိုင်ငံရေးယူဆကိုယ့်ရဲ့စိတ်စေတနာဒါကိုယ့်ရဲ့သဘောထားတွေကိုလွတ်လွတ်လပ်ပြောနိုင်ဖို့အတွက်ဒါပါတီတစ်ခုအနေနဲ့ထူထောင်ပြီးလှုပ်ရှားတာပိုပြီးထောက်မယ်လို့ယူဆပြီးတော့ဒါကျွန်တော်တို့လေးကြရာစိတ်တူကိုယ်တူတွေစုပြီးတော့ဒါပြည်သူပါတီဆိုပြီးကျွန်တော်ထောင်ပြတာပါဆိုတော့လည်းပါတီအစ်စ်ဖြစ်တဲ့အတွက်ကြောင့်ဒါကျွန်တော်တို့ဟိုလုံးရတဲ့30ကလေးကဒီထောင်ခဲ့တဲ့ပါတီကြီးတွေနဲ့နိုင်ရှင်တဲ့အခါကျတော့ကျွန်တော်တို့မှာတော်တော်ကိုအခက်အခဲတွေအများကြီးကျွန်တော်တို့ကြုံရပါတယ်မြင်ဆိုင်ရပါတယ်ငွေကြေးကြီးရရရောတော်တော်များများကျွန်တော်တို့နဲ့ရင်းနှီးတဲ့လုပ်ဖို့ပိုင်တဲ့တော်တော်များများဟာလည်းနေဒီမှာဆိုရင်တခြားဘယ်ပါတီမှလက်ချာမရှိတော့အဲဒါရှိနေတဲ့ပါတီတွေမှာပဲဝင်ပြီးဆောင်ရွက်နေကြတာဖြစ်တော့ကျွန်တော်အစ်စ်ခံရတဲ့အခါမှာဒီရဲဘော်တွေကိုယ်စီလာခြင်းရင်တောင်မှနည်းနည်းအခက်အခဲဖြစ်ပါမျိုးတွေကျွန်တော်တို့ကြုံရပါတယ်
ဟုတ်ကဲ့ခင်ဗျာဥက္ကုကြီးဒီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာကျွန်တော်တနေ့ပြည်နယ်ဆွေးနွေးသူတွေဖိတ်ခေါ်ချင်ပါတယ်နောက်ဒုတိယအနေနဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါတယ်ကိုသက်စင်ကတော့လက်ရှိယနေ့ခေတ်မဂ္ဂဇင်း ဒီနိုင်ငံမှုတစ်စင်းရဲ့အေဒါချုပ်ဖြစ်ပါတယ်ကိုသက်စင်ကတော့ဒရင်တောက်အနေနဲ့ဆောင်ရည်ဒရင်ဓမာတူအနေနဲ့ရှိနေတယ်ဆိုတော့ကိုသက်စင်ဒီ88မျိုးဆက်ရဲ့ယနေ့ကာလခန်းကဏ္ဍနဲ့ပတ်သက်လို့သုံးသပ်ပြီးပါအောင်ဘယ်လိုများမြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့88တုန်းကကျွန်တော်တို့ဆရာအစွန်အမှုကိုဆိုလိုတော့ကျွန်တော်တို့ကကောင်းသားလူငယ်ကြီးဘဝနဲ့စိတ်ခက်မှရှိနေတဲ့မဆရာဆင်းနေဆိုအခဏစပါရီအနာဂတ်ဆင်းနေကိုကျွန်တော်ဆန့်ကျင်ပြီးတော့ကျွန်တော်တို့ကဒီမှုစီရေးပါပြီးတော့ကျွန်တော်တို့ကအဆင့်အဆင့်ကုစားရေးနဲ့တော့ကျွန်တော်တို့ကဒီတိုင်းရေးဆိုတဲ့ဒီလိုကြည့်ကြောက်တိုင်းလေကျွန်တော်တို့က88ကိုဖြတ်တန်းခဲ့ရပါတော့။ဖြတ်တန်းခဲ့ပြီးတော့ဒါမှမဟုတ်ဒီခုချိန်မှာကျွန်တော်တို့88ရိုးသက်ပြီးပါတော့တကယ်တမ်းပြောလို့ရှိရင်အစွန်ဥပ္ပူကြီးတွေ့တဲ့မှာပါပါတယ်။တကယ်တော့ခဲ့ကန်ခဲ့ပြီးတော့ဒီစားနေစားမရောက်နေတဲ့အဲဒီလိုမျိုးကျွန်တော်တို့ရဲ့ရေပေါ်ကြီးပေါ့အဲ့ရေပေါ်ကြီးကဒီနေ့ဒီနေ့ဖြစ်ခဲ့လို့ပြောနေတဲ့ချိန်မှာကျွန်တော်တို့ဒီဒီကလက်ခဲ့ကန်ခဲ့ပြီးတော့ဒီဒီကဖြစ်ဆက်ခဲ့တဲ့ကျွန်တော်ရေပေါ်ကြီးကဒီနေ့အချိန်မှာအကြောင်းမျိုးဆိုတော့ဒီပြန်လာဖို့ရတဲ့အချိန်မျိုးတို့ရှိရပါအဲ့ဒါကျွန်တော်တို့တော်တော်ဝမ်းနည်းစရာကောင်းတဲ့အချိန်မျိုးပြောချင်ပါတယ်အဲ့ဒါကျွန်တော်ရောစရှိနေတဲ့ကျွန်တော်ခံစားချက်ပါအဲ့ဒါပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာထပ်မင်းချင်တာက88မျိုးဆက်ဒီဒီရဲ့နိုင်ငံရေးလှုပ်ရှားမှုပေါ့လက်ရှိကာလလှုပ်ရှားမှုကအားရချင်တဲ့ဘုရားရှိလားကိုသက်စင်အမြင်သိကြပါလေ
ဒီကကျွန်တော်တို့ကပြောချင်တာကကျွန်တော်တို့ကျောင်းတော်ဘုရားလှုပ်ရှားခဲ့တဲ့နောက်ဆောက်လုံးနဲ့ကျွန်တော်တို့ပေါ့နော်ဆောက်ကွန်ရှိဝါရောင်းရှိကျွန်တော်တို့တက်တက်ကြွကြွလှုပ်ရှားခဲ့ကြတယ်လှုပ်ရှားခဲ့တဲ့ကျွန်တော်တို့လူချင်တာကကျွန်တော်တို့ပြောင်းမှန်းတာကကျွန်တော်တို့ကတကယ်ကျွန်တော်မသိပြီးလို့ရှိရင်ကျွန်တော်ကပြင်းပြင်းလေးပေါ့ဗျာအဲ့ဒါနဲ့ဒါနဲ့အခုလက်ရှိအချိန်မှာဒီစီရင်ဟာလည်းဘာမှဟိုတော့လာမရှိဘူးပြောရလို့ကျွန်တော်တို့ကလည်းပြင်းရင်းဆိုတော့လည်းကျွန်တော်မကောင်းတဲ့မပေါ်နိုင်တဲ့အခြေအနေဖြစ်နေတယ်။အဲ့တော့ပြောရလို့ကျွန်တော်တို့လူချင်းနဲ့ကျွန်တော်တို့ပြောမှန်းတဲ့အခြေအနေတစ်ခုမှောက်မှာကျွန်တော်ကမှန်ကန်တဲ့ဟိုဒီမှာကျပန်းနေရပုံလေးဆိုတော့မှန်ကန်တဲ့ဘယ်တော့မှမဟုတ်ဘူး။ရှိနေလို့ကျွန်တော်ရောလေးပြောရမယ်ကမျိုးကြီးပါဘူး။
ဟုတ်ကဲ့ခင်ဗျကိုရန်မျိုးသိန်းကိုကျွန်တော်ဖိတ်ခေါ်ကြပါမယ်ဒေါက်တာရန်မျိုးသိန်းလေလိုက်ပေါ်မှာရှိပါတယ်ကျွန်တော်ဒေါက်တာရန်မျိုးသိန်းကိုမေးချင်တာကတော့ခုနကကူကူကြီးပြောသွားတဲ့အချိန်မှာ88မျိုးဆက်တည်းရဲ့လက်ရှိနိုင်ငံရေးခင်းကျင်းမှာဝိုင်းရံဆိုတဲ့အနေအထားမျိုးပဲမှာပဲရှိနေပါသေးတယ်ပေါ့နော်အထင်ကြီးကအဓိကနေရာတွေမှာဝင်ပြီးတော့နိုင်ငံရေးနေရာတွေမှာမလုံနိုင်သေးပါဘူးဒီအချိန်ဒီဟာ88နိုင်ငံရေးအင်အားစုတွေရဲ့အားနည်းချက်ပဲကြောင့်ပဲလားခြားအကန့်အသတ်ရှိလို့လားဒေါက်တာရန်မျိုးသိန်းအမြင်သိကြပါလေခင
်ဗျအဲကျွန်တော်နေကတော့အဲ့ဒီလိုအခြေအနေကကျွန်တော်တို့ဒီ88မျိုးဆက်ပေါ်လေကျောင်းသားလှူရှာမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်ရဲ့အားနည်းချက်လေးတွေပါပါလေနောက်တစ်ချက်ကလက်ရှိဖြစ်နေတဲ့နိုင်ငံရေးအခင်းအကျင်းကလည်းပဲအင်မတန်မှအကန့်အသတ်ကြီးနေတဲ့အခြေအနေနဲ့လည်းဆက်ဆက်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့တော့လက်ရှိကျွန်တော်တို့ရှင်လင်းလင်းဒီမိုကရေစီတည်သူအကြီးတော်ဘုံကြီး30မိနစ်တိုင်နဲ့ဆိုင်အောင်ပြန်ကြည့်လိုက်လို့ဆိုရင်ခုနကဥတ္တဆေကပြောသွားတဲ့အချိန်မှာပါပါလေတကယ်တမ်းပြောရင်ကျွန်တော်တို့ကဒီမိုကရေစီရေးနော်ဟိုကန်တူရေးရရေးနော်ဒီဖက်ဒရယ်ရေးဆိုတဲ့အခြေခံဒီပေါ်မှာကျွန်တော်တို့တောင်းဆိုခဲ့တယ်တိုက်ပွဲတွေဝင်ခဲ့တယ်ဒို့တော့လည်းလက်ရှိအခြေအနေမှာပြန်ရှိတဲ့အခါကျတော့ကျွန်တော်တို့နိုင်ငံရေးအကြောင်းလေးဟာအင်တာမှာအားရစရာမရှိတဲ့အခြေအနေတစ်ခုပဲကိုအင်းတည်နေရလို့မြင်ပါတယ်။လက်ရှိအခြေအနေမှာဘုံချုပ်ကန်လို့ရလဲမြင်မာနေသေးပါပဲ။ဒီမိုကရေစီဆန်ကြီးဆန်ညိုးနေအမြဲသဘောထားတွေကလည်းအားနည်းနေသေးတယ်။နောက်ပြီးတော့ဒီမိုကရေစီအောင်ရိတ်အောင်မှာဒီမိုကရေစီရဲ့အရေးအောက်မှာဟလာဟိုလက်လက်ဆွာပုံပုံခွင့်ဒီလက်ဆွာရေးကားခွင့်တွေကိုဟလာအကန့်အသတ်နဲ့ရရှိနေသေးအခြေအနေတွေဖြစ်နေသေးတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။နောက်တစ်ချက်ကျွန်တော်ပြောချင်တာကဒီလက်ရှိအချိန်မှာကျွန်တော်တို့ဖာသွားသိလေဆိုတော့နော်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုစစ်စစ်ကိုတည်ဆောက်ဖို့စိတ်ပိုင်းချက်ထားတဲ့သူတွေနဲ့အဲ့ဒီလိုပြည်တော်စုလူကိုတည်ဆောက်ပါလို့စိုးရိမ်ထိတ်လန့်နေတဲ့သူတွေရှားထဲမှာအားပြိုင်မှုတွေစီးကင်းဖို့မှုတွေကတော့အခုအချိန်ကြီးအချိန်နဲ့ဖြစ်နေသေးတယ်လို့ကျွန်တော်ကသုံးသပ်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ပင်နယ်ချွနီရဲ့ဥက္ကူကြီးဒေါက်တာရံမျိုးသိန်းဦးသက်စင်လေးလိုက်ပေါ်မှာခဏလေးပြောပါဦးခင်ဗျာကျွန်တော်တော့ရှင်ချိုလှည့်ပေးကြပါတယ်သူကဘုံရောက်ဆွနီမြများလို့ရဆိုလို့ဦးချင်းမြင့်ဒီလိုက်ပေါ်မှာရှိပါတယ်အာကူကူကြီးဒေါက်တာရံမျိုးသိန်းဦးသက်စင်ရှိပါတယ်ခင်ဗျာဆွနီမြများလို့ရပါတယ
်ဟုတ်ကဲ့ဆရာကျွန်တော်တို့ဟို88မျိုးဆက်တဲ့တောင်းသားကြီးရဲ့အခန်းကဏ္ဍကိုကျွန်တော်အမြင်ရတော့လေဟိုရေတချေရအတမန်လူငယ်လူငယ်လေးတွေပေါ့ကျွန်တော်တို့အနာကျင်စနစ်ရဲ့တိနေတိတိုင်းဒီကိုအနိုင်ကျင့်မှုဒီကြောင့်ကျွန်တော်တို့လူကြည့်သူလူစုဘက်ကနေဒီမှာမှမရနိုင်ဖြစ်ပြီးတော့ကျွန်တော်တို့အနာကျင်တွေကိုတော်လှန်တဲ့နေရာမှာတကယ်ဆန်းဆန်းသောပုံစံတွေဖြစ်ပါတယ်။နိုင်ငံရေးမျိုးရိုးကမဟုတ်တော့လေတကယ် ဒီသက်ကရက်ဒီတဲ့အမြင်နဲ့အင်မတန်ထောင်ကျတန်းကျဘဝရဲ့ရည်မှန်းချက်တွေအကြောက်ပြတ်ခံပြီးတော့သူတို့ကျွန်တော်တို့တိုင်းပြည်အတွက်လှုပ်လှုပ်ခဲ့တယ်။ဒါပေမဲ့အခုလဲဆရာရဲ့ကျွန်တော်တို့ဥမာဥပုပ်ကိုကြီးတို့ဆိုရင်ကျွန်တော်လူနဲ့တိုင်းပြည်ရောက်လာပြီးပါတီတစ်ခုထောင်ထားတယ်လို့ပြောတယ်။ဥပုပ်ကြီးတို့ရဲ့ဆန္ဒနာအင်မတန်မြင့်ပါတယ်။ဒီနေ့တစ်ချိန်မှာဥပုပ်ကြီးတို့ကနိုင်ငံတော်သမ္မတမဖြစ်ဘူးလို့ဘယ်လိုမှစက်မပြောနိုင်ပါဘူးခင်ဗျာ။ကျွန်တော်မြင်သာပါပဲခင်ဗျာ
။ဟုတ်ကဲ့ဦးချင်းကြီးကျေးဇူးပါ။ကျွန်တော်တို့ဆက်သွားချင်သူဖိတ်ခေါ်ကြပါလေ။အရှင်တန်ဝရအရှင်တန်ဝရပါအရှင်တန်ဝရမိတ်လို့ရပါတယ်ခင်ဗျာ။
အဲဒါကြီးကဟာဒီကနေ့အကျိုးကြလာတာတော့88ခုပြည့်ပြည့်ပြောပါတော့အခုတဲ့တိုင်အောင်မဲ့မြန်မာဒီမိုကရေစီကဥပမာပြရရင်တော့လူမမာနဲ့ပြပါတယ်မြန်မာဒီမိုကရေစီကလူမမာလို့ဟိုမတည်သေးတာတမဲပဲဆလိုင်းဆက်နေရပါတယ်အားဆက်နေရပါတယ်ဥပမာလူတော်လမ်းဆဲတော်လမ်းနဲ့ဥပမာပြရရင်လည်းရန်ယူကိုသွားခြင်းနဲ့အတွေ့အကြုံတွေဖြတ်လန်းနိုင်သွားခြင်းနဲ့အခွဲအတွဲဆိုပြီးလက်ခွဲခွဲနေပါတယ်အဲလိုလက်ခွဲခွဲနေတဲ့အချိန်ဒီလေးလုံးမှလောက်ကြခဲ့တဲ့ပုဂ္ဂိုလ်တွေလည်းသူတို့မနေမနာကြူးစားကြပါတယ်ဒါပေမဲ့ဟိုကြူးစားသည့်အားလျော်စွာဆက်ပြီးတော့ပဲကြူးစားကြအောင်မှာပါပဲမြန်မာနိုင်ငံရဲ့ဒီမိုကရေစီကတော့ဟောအင်းကြမ်းကြမ်းဆင်းရဲကြီးတွေနဲ့လုံးမှရမှာပါအန္တရာယ်ဖြစ်နေတာကတော့နိုင်ငံတော်ဒီလိုအကြံပေးဖြစ်တဲ့ဥက္ကိုလီရဲ့ခေါ်ပြောတဲ့ဒီကအတန်ဖန်ကမြန်မာပြည်ထဲမှာပြန့်နေတော့အဲ့ဒီအတန်ဖန်ရဲ့အန္တရာယ်ဟာဒီမိုကရေစီလမ်းမှာတောင်ကြီးတစ်ဖက်စားဆီးနေပါတယ်ဒါလေးကိုတတိဝရိယနဲ့ဝိုင်းဝန်းပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်ကြပါလို့ရှင်လေးလုံးနဲ့ဆောင်ရွက်ပြသနဲ့ဒီဒီရှိအောင်ဆောင်ရွက်ကြကြအောင်ပါလို့ပဲဒီဖြစ်နေတဲ့တိုက်တွန်းရေး
ဟုတ်ကဲ့တင်ပါဗျာဒီမှာကျွန်တော်ပင်လယ်ရှင်းနေသူတွေပြန်ဆက်ပေးကြပါလေအရင်ဆုံးကိုဒေါက်တာရန်မျိုးသိန်းကိုပြန်ဖိတ်ခေါ်ကြပါခင်ဗျာကိုရန်မျိုးသိန်းကြီးခုနကသောရှင်ကြီးရဲ့အရင်လဲကြားမိပါပါကျွန်တော်တခုမေးချင်တာကကြည့်88မျိုးဆက်နဲ့ပတ်သက်လို့လူလူရဲ့မြန်မာလူလူရဲ့လက်ရှိအဖြစ်သဘောထားမြန်မာလူလူရဲ့မျှော်လင့်ချက်ဘလောက်များရှိပါသေးလဲ
ကျွန်တော်မြင်တော့မြန်မာပြည်သူလူထုအများစုအနေနဲ့ပေါ့လေကျွန်တော်တို့88မျိုးဆက်တွေပေါ်မှာလက်ရှိအခြေအနေဒီတိုးလင်းချက်ကတော့ရှိနေသေးတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဟလာ2012ခုနှစ်လောက်ကအနေထားနဲ့လက်ရှိ2016ခုနှစ်ပေါ်လေခုနှစ်ကကာလမှာတော့ဒီလူထုရဲ့စိတ်ဝင်စားမှုနဲ့လူထုရဲ့ထောက်ခံမှုဟာဟိုအတိုင်းအတာတစ်ခုဖြစ်ကြလာတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒါကြောင့်လို့လေဒီလက်ရှိ88ဒီချက်ဟလာကျွန်တော်တို့ကျောင်းသားလှူရှာမှုမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေအနေနဲ့လက်ရှိအခြေအနေကိုနော်ပြန်သုံးသပ်ဖို့လိုအပ်ပါတယ်။ပြန်သုံးသပ်ပြီးတော့ဟုတ်လားကျွန်တော်တို့နိုင်ငံရဲ့ပြည်သူကြောင်းလေးတွေအတွက်ကျွန်တော်တို့ကိုယ်ကျွန်တော်တို့ဘယ်လိုတူဆောင်မလဲ။ကျွန်တော်တို့ရဲ့ဟုတ်လားဟိုပတ်ဝန်းကျင်ဒီကိုယ်ဘယ်လိုတူဆောင်မလဲ။နောက်နိုင်ငံရေးအင်အားစုတွေအနေနဲ့ဘယ်လိုတူဆောင်မလဲဆိုတာကိုအဲဒီလိုကြပြန်တန်းဖို့သုံးသပ်ဆန်းစစ်ပြီးတော့ပြည်သူတို့လိုအပ်တယ်လို့မြင်ပါလေ။
ဟုတ်ကဲ့
အခြေအနေတစ်ခုကိုကျွန်တော်တို့အဖြစ်မလေးပြန်စော်ထားရမယ်လို့ကျွန်တော်တို့ယူပါတယ
်ကျွန်တော်နောက်တစ်ခုတော်တော်များများသိနေပါတယ်လက်ရှိအာဏာရအန်အယ်ဒီပါတီနဲ့ပတ်သက်လို့ပြောရမယ်ဆိုတော့အာဏာရအန်အယ်ဒီပါတီကလည်း88နောက်ပိုင်းမှာဖွဲ့တယ်သူတို့ကိုယ်တိုင်ပြောတာကလည်း88တပိတ်တီကဦးဆောင်လာခဲ့ကြတဲ့ခေါင်းဆောင်တွေနဲ့ဖွဲ့ထားတဲ့ပြည်ငယ်ပါတီတရားဖြစ်ပါတယ်လို့ပြောပါတယ်88မျိုးဆက်နဲ့ဆက်ဆက်ပြီးတော့အဲ့တော့ဒီအန်အယ်ဒီပါတီနဲ့ပတ်သက်လို့ကိုတော်တော်များများသိကလည်း88မျိုးဆက်ကျောင်းသားခေါင်းဆောင်တွေအနေနဲ့ဘယ်လိုသဘောထားရှိပါလဲသူတို့ရဲ့အနေထားကို88မျိုးဆက်လို့သတ်မှတ်လို့ရပါလားဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တော့ဒီအမေရိကန်ဒီမိုကရေစီဆွဲကြုံရဲ့ပေါ်လေဒီဆိုတော့ကိုယ်စားလှယ်တွေထဲမှာကျွန်တော်တို့ဒီ88မျိုးဆက်ကိုဖြတ်တန်းခဲ့တဲ့ပုံစံတွေရောကျွန်တော်တို့88မတိုင်မီမျိုးဆက်တွေမှာဖြတ်တန်းခဲ့တဲ့ပုံစံတွေရောပါဝင်တာကိုတွေ့ရပါလိမ့်အဲသို့တော်လည်းဒီအမေရိကန်ဒီမိုကရေစီအဆွဲကြုံကဥဆောင်တဲ့အစိုးရအဖွဲ့တွေမှာရှိလိုက်တဲ့အခါကျတော့နော်ဒီ88လုံးမျိုးဆက်ပေါ်လေဒီ88မျိုးဆက်ဒီဆုံးရှားခဲ့တဲ့လူတွေဖြတ်တန်းခဲ့တဲ့လူတွေအိမ်မတမ်းမှနေတာကိုတွေ့ရပါတယ်အဲ့တော့အဲ့ဒီကာလာတော့ပြောရတာကဟလာကျွန်တော်တို့ခုနပြောသလိုပေါ့ဟိုပပုဆရာနဲ့ဟလာကျွန်တော်တို့ဝင်ပေါ်လက်သမားနဲ့ပေါ့နော်ဒါပပုဆရာနဲ့ကျွန်တော်တို့ဝင်ပေါ်ဟိုအဲ့ဒီလိုနှိုင်းပြီးတော့ပြောခဲ့တာမျိုးတွေရှိပါလေသို့တော်လည်းကျွန်တော်အမြင်အားဖြင့်တော့ရှင်လင်းလုံးမျိုးဆက်တွေ့တယ်မှာတကယ်လုံးရင်ကြိုင်ရှိတဲ့လူတွေတကယ်လုံးနိုင်ကြိုင်နိုင်ရှိတဲ့လူတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုလူမျိုးတွေကိုနော်လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နော်ဟို
ဒါမဲ့ဒီကောက်ကွဲစာလာတွေမှာလူမှန်နေရာမှာရွေးချယ်ပြီးတော့အာတုံးလာနိုင်တယ်ဆိုရင်ပို့ပြီးဖြစ်အောင်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ချက်လေးကျွန်တော်ပြောချင်တာကအခုကျွန်တော်တို့88လူဆက်လူပြောနေတဲ့အချိန်မှာနော်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရသွတ်တော်တွေအာဏာရပြီးတော့တိုင်းပြည်ကိုမောင်းနေနေတဲ့ကာလမှာပဲဘာသာတွေ့လဲဆိုတော့ဒီရှင်းလင်းလုံးမျိုးဆက်ရှင်းလင်းလုံးရဲ့ပတ်သက်တဲ့နော်ပြထက်ရဲ့နေရာကကျောက်မီတာကိုသွားပြီးတွေ့ရပါအဲ့ဒါလည်းအင်မတန်မှဝမ်းနည်းစရာကောင်းပါလေဒါရှင်းလင်းလုံးဒီမိုကရေစီရေတော်ပုံကြီးကအင်မတန်မှကြီးကျယ်တယ်အင်မတန်မှခမ်းနားတယ်လို့ကစားကနေပြောနေဆိုနေကြပါလေလို့တကယ်လည်းအဲ့ဒီရေတော်ပုံကြီးရဲ့ကြားထိုက်နေရာဟိုတော်မှအဲ့ဒါဒီမိုကရေစီဂျင်းနဲ့အစိုးရလက်ထက်မှာဘယ်နေရာထားမှန်းမသိရဲ့အခြေအနေကြီးဖြစ်နေတာလေအင်မတန်မှဝမ်းနည်းစရာကောင်းတယ်လို့ကျွန်တော်ကတော့မြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကုကြီးကိုပဲဆက်နေကြပါလေခင်ဗျာဒေါက်တာရေမျိုးသိန်းကိုမိခဲ့တဲ့အမီးပါဒါပေမဲ့ဥက္ကုကြီးကိုကျွန်တော်88မျိုးဆက်ကျောင်းသားခေါင်းဆောင်တူအနေနဲ့ဖြည့်စေချင်ပါတယ် NLD လက်ရှိအနိုင် NLD နဲ့ပတ်သက်လို့ဒါဟာ88မျိုးဆက်လို့တတ်မှတ်လို့ရလား NLD ရဲ့ရည်ရည်ချက်88နဲ့ပတ်သက်လို့ဥက္ကုကြီးအမြင်ပြချင်ပါတယ
်ဟုတ်ကျွန်တော်တို့က88မျိုးဆက်လို့ပြောရင်ရေဘူးရအချင်းကကျွန်တော်တို့က88မျိုးဆက်ကျောင်းသားခေါင်းဆောင်များဆိုတာနဲ့88မျိုးဆက်လို့ပြောတာတော့မှနည်းနည်းကွာမယ်လို့ထင်တယ်ဘာလို့88မှာပါခဲ့တာကတော့တနိုင်ငံလုံးပါခဲ့ကြတော့88မှာပါဝင်ခဲ့တဲ့လူတွေအားလုံးကို88မျိုးဆက်လို့ပြောလို့ရတယ်။အဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့2005 2000ကလွတ်လာပြီးတဲ့အချိန်မှာအဤတက်ကကိုလိုက်ကကျွန်တော်တို့ကိုတော့နာမည်ပေးကမွန်းတက်တာပေါ့လေ88မျိုးဆက်ကျောင်းသားပေါင်းဆောင်ကြီးလို့နာမည်ကမွန်းတက်တာဆိုတော့ဒီနှစ်ခုကနည်းနည်းကွဲတယ်လို့ထင်တယ်။အဲ့တော့ကျွန်တော်ကတော့88မျိုးဆက်ကျောင်းသားလေ့ကျမှုဥတော်တဲ့သူတယောက်အမေနဲ့ပြောရရင်တော့ဒါလူလည်းဒီကာလဘူဂျူအောင်ဆန်းလို့ခစ်ကိုလွမ်းနေလို့ပဲကျွန်တော်ကပြောချင်တယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ဘူဂျူအောင်ဆန်းရဲ့နိုင်ငံရေးဆုံးဖြတ်ဟာ1936ပေါ့နော်ဒုတိယအကြောင်းသားတပိတ်ကနေလုံခြံခံရတဲ့အခြေအဆို17နှစ်ပဲရှိတယ်။အဲဒီ17နှစ်တော့ကျင်းမှာလူလည်းဒီရအောင်လုပ်သွားနိုင်တဲ့ဖွဲ့စည်းပုံခြေခံဥပဒေအပါအဝင်လူလည်းပြည်မြန်မာနိုင်ငံအတွက်စီးပွားရေးစီမံကိန်းတွေပုံချုပ်ရေးဆိုင်ရာအလားကျင်းပမှုတွေအများကြီးလုပ်သွားနိုင်တဲ့ဒီတော့တကယ်အရေးချင်းရှိတဲ့သူတွေနဲ့ပဲအပီးပီးမျိုးဆက်အပီးပီးကိုစုစည်းပြီးတွားနိုင်တဲ့အဖြစ်ကြောင့်လေဒါလူပုဂ္ဂိုလ်တွေကြောက်ဆုံးသွားရင်တောင်းမှဒီလိုရဲ့ဥဆောင်မှုတွေခေါင်းဆောင်မှုတွေကြံရတဲ့ကာလကိုကျွန်တော်ကတော့လွမ်းတယ်သတိရတယ်အဲ့ဒီလိုမျိုးဖြစ်ရင်ကောင်းပါပဲလို့ဆိုရဲအပြင်းမျိုးလေးကျွန်တော်မပြခဏဖြစ်ပါတယ
်ဆို
တော့အခုအချိန်ဒီကတော့ကျွန်တော်တို့ဟလာကိုယ့်ရဲ့ယုံကြည်ရာကိုပေါ်ထုတ်နိုင်မှုပြောနိုင်မှုအတွက်ပါတီတရက်ပြည်တော်မှပဲတွေ့မယ်ဆိုတဲ့အခြေအနေကြောင့်ကျွန်တော်တို့ကပါတီပေါင်းလိုက်ရမယ်ဖြစ်တာ
ကျွန်တော်ဒီမှာတစ်ချက်မေးချင်ပါတယ်2012ခုနှစ်ကလေးကပြီးလာမယ်ဆိုရှင်လွတ်လပ်ပြီးတော့ဒီအတင်ပြပြပြောင်းရေးလုပ်လာတဲ့ကာလမှာဆိုရင်ဒီတိုက်ခိုက်နေဘက်ကဆိုရင်ဒီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြီးလို့ရှိရင်လူတွေသားတွေမှာမျှော်လင့်နေပေါ်စာရလဲကြီးလာတာ88မျိုးဆက်ကျောင်းသားအဖွဲ့ပါဒါပေမဲ့ဒီနေ့ကာလနောက်ပိုင်းမှာအစီအယူအဖွဲ့လေးတွေဖွဲ့သွားတယ်အားပြော့သွားတယ်အားနေသွားပြီလို့ဖြစ်သွားတယ်ဒီကုကုကြီးဒါနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်မိလဲဘာကြောင့်ပါလဲ
ကျွန်တော်တို့လည်းနိုင်ငံရေးပါတီထောင်မယ်ဆိုတဲ့အချိန်မှာအားလုံးပါဝင်နိုင်အောင်ဆိုပြီးတော့တော်တော်အချိန်ယူပြီးတော့ကျွန်တော်တစ်နှစ်လောက်ရှင်းလင်းခဲ့တာတွေရှိပါတယ်။အဲ့တော့တချို့ကလည်းပဲပါတီနိုင်ငံရေးကိုမလုပ်ချင်ဘူးတရားလူမျိုးအရက်ဖက်အဖွဲ့ကြီးပုံစံနဲ့ပဲလုပ်ချင်တယ်ဆိုတဲ့လူတွေရှိတယ်လို့ဒါကဒီလို CSU ပုံစံမျိုးတွေနဲ့တွားတဲ့လူတွေကလည်းတွားဆိုတော့ကျွန်တော်တို့ပါတီထောင်တဲ့အချိန်မှာတကယ်တော့တကူတကြီးတဲ့ကြက်ကြက်ပြန့်ပြန့်ကျွန်တော်တို့ပါပြီးခြင်းခဲ့ပြီမဲ့လို့ဒါတတ်နိုင်တယ်လို့ရတဲ့လောက်ဒီတွေနဲ့ကျွန်တော်တို့စုကြည့်ပြီးတော့လုပ်ခဲ့ရတာဖြစ်ပါတယ်။ဒါတော့ခုလည်းပဲကျွန်တော်တို့ကတကားဖွင့်ထားတယ်။ကျွန်တော်တို့ရှိသရှိရဲဘော်တွေပူးပေါင်းဆောင်ရွက်ဖို့အတွက်ကျွန်တော်တို့ကအမြဲတမ်းတကားဖွင့်ထားပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုတက်စင်ကိုမေးချင်ပါတယ်ခင်ဗျာ။ဒီရှိသရှိမျိုးဆက်ကျောင်းသားလူငယ်တွေဆိုတော့ကျောင်းသားခေါင်းဆောင်အုပ်စုတွေဆိုရှင်နိုင်ငံရေးကပြောမယ်ဆိုရင်ဩဇာကြီးတဲ့အခြေအနေမှာရှိပါတယ်။နောက်တစ်ဖက်မှာနိုင်ငံရေးကတက်ကြွသူတွေဖြစ်ပါတယ်။လူတို့ကမျှော်လင့်ခဲ့ကြတဲ့လူတွေဖြစ်ပါတယ်။ဒါပေမဲ့ဒီနေ့ကာလနိုင်ငံရေးမှာတစုံတရာပြောမယ်ဆိုရင်ရှင်းရှင်းမျိုးဆက်အနေနဲ့ပေါ့ခုနကဒေါက်တာရေမျိုးသိန်းပြောလို့ချို့ဒီမျိုးဆက်တွေမှာပါတဲ့လူငယ်တွေကဆွတ်တော်ထဲမှာရှိနေတာရှိပါတယ်ဒါပေမဲ့တစုတစည်းတဲ့ဘာကြောင့်မဖြစ်နိုင်တာလဲဘာတွေအားနေသွားလို့လဲခုကိုသက်စင်ရဲ့သုံးသပ်ချက်သိချင်ပါတယ
်ဆောကျွန်တော်အဓိကပြောချင်တာကကျွန်တော်တို့က1990ပေါ့အဓိကအဲ့ဒါဆက်ပြောရအောင်ကျွန်တော်90ရွေးကောက်ပွဲမှာကျွန်တော်တို့ကဒီ NLD ပါတီဦးဆောင်ပြီးတော့နောက်ပြီးတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းဒီပါတီပါမယ်အော်ဒီတခြားသောမျိုးသက်ဒီပါမယ်တခြားသောဒီတိုင်းသားလူမျိုးစုအင်အားစုတွေကျွန်တော်တို့ကမဟာမိတ်ဖွဲ့ပြီးတော့ကျွန်တော်တို့ကဒါဆုဆရာရှင်ကိုထုတ်ချပြီးတော့ကျွန်တော်တို့ဒီလမ်းဒီပန်းနိုင်သွားမယ်ဆိုပြီးယူတက်ရှိခဲ့ကြတယ်။အ ဒါနဲ့အခုနောက်ပိုင်းဖိလစ်ပင်းနောက်ပိုင်းမှာဖိလစ်ပင်းကိုဆက်လာတယ်ဆိုတဲ့အခါကျတော့ဒါတကယ်ကြည့်ရလို့ရှင်အမေရိကန်တီဟာကနဒါမဟာမိတ်ကြီးဒီမှုစီအင်အားစုကြီးပြီးတော့အဓိကအရင်ကျွန်တော်88မျိုးဆက်နော်တနင်္ဂနွေမှာဆက်ထုတ်ခြင်းတွေနိုင်ငံမှာဆက်ပြီးပေါင်းဝင်ဆောင်ရွက်ခြင်းတွေဆက်ဆက်ရှိရုပ်သက်ပြီးအားလုံးကိုလက်တွဲပြုတ်ပြီးတော့တကူရောသွားခဲ့တဲ့အတွက်အခုချိန်မှာသူရှင်တော့မဖြစ်တဲ့အခြေအနေတွေမဖြစ်တဲ့အခြေအနေတွေဖြစ်နေလို့ပြောပါအောင်ဆက်ဆက်တော့လည်းမရဘူးဒီမှာရက်နေတယ်တနေ့လူတွေကလည်းသူတို့အတွက်နိုင်ငံကြီးကပေါင်းဝင်ဆောင်ရွက်ခြင်းတွေနဲ့လည်းပူးပေါင်းဆောင်ရွက်ခြင်းတွေနဲ့အဲ့ဒီအတွက်လေးရမရှိဘူးသူတို့ပေါင်းကြတော့ကျေးဇူးခေါ်မယ်ဒီရှိရတဲ့အကုန်လုံးတော်တော်ကြာဖြစ်ပြီးတော့အခုလိုချင်မျိုးရှိခဲ့တာတကယ်တမ်းတော့မယ်ဆိုလို့ချင်းဒီမှာအခုလိုကြီးကိုတော့တိုင်းသားပါတီကခေါင်းဆောင်နေရှိတယ်နည်းနည်းခေါင်းဆောင်နေရှိတယ်အရင်ကခေါင်းဆောင်နေရှိတယ်တိုင်းသားပါတီကြီးတနင်္ဂနွေလုံးမှာရှိတယ်ဒီလိုစီအင်အားစုကြီးအကုန်လုံးနဲ့ NLD ပါတီကလက်တွဲပြီးတော့ရှေ့ဆက်သွားမယ်ဆိုလို့ချင်းဖြစ်နိုင်ရည်ရှိရတာနဲ့အဲ့လိုလက်တွဲမသွားဘဲအဲ့ဒီအကုန်လုံးလက်တွဲဖြုတ်ပြီးတကူတော့သွားပေးကြောင့်ဘုလို့ဒီလက်ရှိအခြေအနေဟာပြောင်းမန်းတော့ဖြစ်နေတဲ့အခြေအနေကတော့ပြန်ဆုတ်ခြင်းမျိုးဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ88ဒီစနုဘနာအတိကပောင်းဆင်းနေပြီးတဲ့ဥက္ကူကြီးတို့တဲ့ရန်ကုန်တိုင်းနဲ့ဥတ္တရာခြေစုအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒရဲ့လီလိုက်စီစဉ်အချိန်ဆက်သွားတော့ပါပောင်းဆင်းနေပြီးတဲ့ပြည်သက်တွေလည်းခြေစုအများကြီးတင်ပါတယ်ဒီမှာပဲကျွန်တော်ဆက်ပြီးပါမယ်။